နှိရှေထောင်နှံတွေကြခံခဲ့ကြရတဲ့နိုင်ငံရေးကျင်းသားဟောင်းတွေမှာအသက်အန္တရာယ်ထိခိုက်တဲ့အထိကျန်းမာရေးအခြေအနေဆိုးရွားတဲ့အတွက်နိုင်ငံရေးကျင်းသားဟောင်းတွေပါဝင်သူတို့ရဲ့မိသားစုတွေကိုပါကျန်းမာရေးဆောင်ရှားမှုပေးနိုင်အောင်နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးဆောင်ရှားမှုစင်တာကိုဖွင့်လှစ်ရတာဖြစ်တယ်လို့စင်တာဖြစ်မြောက်ရေးဦးဆောင်လှူရှားသူနိုင်ငံရေးကျင်းသားဟောင်းလည်းဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်မဖြစ်ဖြူတင်ကပြောဆိုလိုက်ပါတယ်နိုင်ငံရေးကျင်းသားဟောင်းတွေအတွက်အရေးတကြီးလိုအပ်တဲ့ကျန်းမာရေးဆောင်ရှားမှုတွေနဲ့လူနေမှုဘဝတွေကိုဝိုင်းဝန်းကူညီပံ့ပိုးပေးဖို့အရေးတကြီးလိုအပ်တယ်လို့လည်း88မျိုးဆက်ចောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကပြောပါတယ်ဒီကနေ့စတင်ဖွင့်လှစ်လိုက်တဲ့ကျန်းမာရေးဆောင်ရှားမှုစင်တာမှာဘလို့ကျန်းမာရေးဝန်ဆောင်မှုတွေပေးတယ်လဲဆိုတာဆက်ပြီးပြောပြပေးပါမယ်ရှင်နိုင်ငံရေးကျင်းသားဟောင်းတွေအတွက်အရေးတကြီးဆောင်ရှားကူညီဖို့လိုအပ်နေတဲ့ကျန်းမာရေးစေကူတာမှုတွေပေးနိုင်မှုအတွက်နိုင်ငံရေးကျင်းသားဟောင်းတွေကဥဆောင်တည်ထောင်တဲ့နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးဆောင်ရှားမှုစင်တာကိုဒီကနေ့ဖေဖော်ဝါရီလ3ရက်နေ့စနေနေ့ကစတင်ဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်အဓိကကတော့အရင်စေဆိုးရလက်ထက်တွေကနှစ်ရှည်လာများထောင်နှံတွေကြခံခဲ့ရတဲ့နိုင်ငံရေးကျင်းသားအများစုဟာထောင်တွင်းကျန်းမာရေးဆောင်ရှားမှုညံပြင်းခဲ့တာတောက်သုံးရည်နဲ့နေထိုင်စားတောက်မှုစနစ်ဆိုးဝါးခဲ့တဲ့အတွက်ကျန်းမာရေးကအတော်လေးထိခိုက်လာခဲ့ကြရပါတယ်အချင်းတော်တွေထဲမှာပဲကျန်းမာရေးမကောင်းလို့တည်ဆုံးခဲ့တာတွေရှိသလိုအချင်းတော်တွေကပြန်လွတ်မြောက်လာတဲ့အချိန်မှာလည်းထောင်တွင်းကဒဏ်နေနဲ့ရောဂါဝေဒနာခံစားပြီးအသက်ဆုံးရှုံးရတဲ့အထိကျန်းမာရေးချို့ယွင်းနေတာတွေရှိတယ်လို့အချင်းသားဟောင်းတွေကိုကူညီဆောင်ရှားပေးနေသူတွေကပြောပါတယ်ကိုယ်တိုင်နိုင်ငံရေးကျင်းသားဟောင်းလည်းဖြစ်လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးဆောင်ရှားမှုစင်တာဖြစ်မြောက်ရေးတာဝန်ခံမဖြစ်ဖြူတင်ကဘာကြောင့်ဒီလိုကျန်းမာရေးဆောင်ရှားမှုစင်တာဖွင့်လှစ်ဖို့ဖြစ်လာပါသလဲဆိုတာအခုလိုရှင်းပြပါတယ
်အဓိကကဒီစင်တာကိုဖွင့်ရတာကကိုယ်လက်တလုံးမှာဒီနိုင်ငံရေးကျင်းသားတွေနဲ့ပတ်သက်ပြီးတော့ဒီကျန်းမာရေးဆောင်ရှားမှုအားနည်းနေရတယ်အခုနှစ်ပိုင်းဆိုလို့ရှိရင်တော်တော်များများယောဂါကြီးကြောင့်တည်ဆုံးတာများလာတာပေါ့နော်နောက်ချက်ကအရင်ဆုံးကတော့ဘဝဝင်တင်ရှိအောင်ကတော့စေတနာရှိမှုကံနေပြီးတော့ဟိုဗိုင်းရပ်ပြောင်းနိုင်ခြင်းတွေအတွက်အထောက်အပံ့အများကြီးလုပ်ပေးထားနိုင်အရှင်ကတော့ပေါ့နော်သုံးနောက်ပိုင်းနဲ့အခက်အခဲဖြစ်လာတဲ့အခါကျတော့ဒါလေးကိုဟိုနိုင်ငံချင်းတိုင်းတွေလို့ချင်းနေဆိုစီလီရတယ်အကုန်လုံးမှရှိလာကြတယ်လုပ်ပေးချင်တယ်ဒါကြောင့်မလို့ခုအမတို့အခုစောင့်နေတဲ့စင်တာလည်း၃ခန်းလောက်ရှိပါပြီးခန်းနေပြီးခန်းနေလည်းဖြစ်နေတယ်အသုံးပြုမယ်ဆိုရင်သုံးလုံးရနေတဲ့အတွက်ကျွန်တော်တို့ဒီမှာနိုင်ငံချင်းတိုင်းဟောင်းတွေပေါ့နော်ပြန်ပြီးတော့ဆွေးနွေးတိုင်ဆိုင်တိုင်းတိုင်းနေပြီးတော့အလုံးစုပေါင်းပြီးတော့ဒီအင်္ဂါကျနာဒီဆောင်ရှားမှုစံတန်းဆိုပြီးတော့ဒီနေ့ဆောင်ပြီးဖွင့်ပြတာပ
ါလူမှုအတိုင်းဝိုင်းနေမှာနိုင်ငံရေးကျင်းသားဟောင်းတွေအတွက်လိုအပ်တဲ့ကျန်းမာရေးဆောင်ရှားကူညီမှုတွေကိုအရေးတကြီးဆောင်ရွက်ပေးဖို့ဝိုင်းဝန်းစ조사ကြဖို့လိုအပ်တယ်လို့လည်းနှိရှေထောင်နဲ့ကြခံခဲ့ရသူ88မျိုးဆက်ចောင်းသားကောင်းဆောင်ဦးမင်းကိုနိုင်ကလည်းပြောပါတယ
်အစိုးရလည်းကျွန်တော်ကြားပါတယ်ဒီချိန်မှာအစားအရာတွေကိုဦးစားပေးနေရတယ်ဆိုတော့အပိုင်းကတော့နိုင်ငံသမားတွေဟာအမြဲတမ်းဟိုနောက်ဆုံးကိုနောက်ဆုံးကြမှာစဉ်းစားခံရတဲ့ဘဝတွေများနေတာပေါ့အဲ့တော့ဦးစားပေးမခံရတာလေတော်တော်ကြီးကိုအစဉ်အလာရအဲ့ဒီလိုကိုဖြစ်နေတာနောက်ဆုံးကြတော့ပြပြည်သူတွေရဲ့လက်တွေ့အကျိုးစီးပွားရင်လည်းဆင်းလိုက်ရင်နိုင်ငံသမားကနောက်ဆုံးကြရတာအဲ့ဒါဘဝလည်းအတိုင်းနဲ့ဖြစ်နေတာပေါ့နော်အစဉ်အလာတစ်ခုလိုလည်းဖြစ်နေတာပေါ့တခုကပဲကျွန်တော်ပြောချင်တာဒီနိုင်ငံရေးကျင်းသားဟောင်းတွေထဲမှာဖြစ်လာပြီဆိုရင်လူတိများတဲ့လူကကြတော့တင်တဲ့အားနဲ့ဝိုင်းလာတယ်။ဟုတ်တိတ်အမြတ်တရဆန်တဲ့လူတွေကြတော့အဲ့ဒါမျိုးကြတော့နှိမ့်နေအောင်ခံစားရရှာတယ်။အဲ့ဒါမျိုးစိတ်မကောင်းဘူး။ကိုတော့လည်းခံရတယ်အခုလည်းအဲ့လိုပဲပေါ့ဟိုနလမထူနိုင်ဘူးဆိုတဲ့ဟာမျိုးသူတို့တော့ကျွန်တော်ပူဇော်ပေးနေတယ်
နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးဆောင်ရှားမှုစင်တာမှာအထူးသဖြင့်ကတော့နိုင်ငံရေးကျင်းသားဟောင်းတွေနဲ့နိုင်ငံရေးကျင်းသားတွေရဲ့မိသားစုတွေကိုကျန်းမာရေးကူညီဆောင်ရှားပေးဖို့စီစဉ်ထားပါတယ်လို့လည်းမဖြစ်ဖြူသင်ကပြောပါတယ်။
တော့ဘာကြီးလုပ်ပြီးမလဲဆိုတော့အရင်ကတည်းကလည်းကျွန်တော်တို့အခုတစ်ခုချတာရှိပါတယ်။နိုင်ငံရေးကျင်းသားနောက်တစ်ခုကကျတော့သူရဲ့မိသားစုဝင်ပေါ့။အိမ်တော်ရှင်နဲ့မျိုးသမီးပေါ့၊သားသမီးပေါ့နော်။အဲဒါတွေကိုခုပေးမယ်ဆိုရင်လည်းအခုချတာရှိတယ်။တချို့ကျတော့လည်းမိသားစုတွေမရှိဘူး။တော့မိဘတွေရှိတယ်ပေါ့နော်။အဲမိဘတွေပေါ့။တော့တချို့ကျတော့လည်းဒီနိုင်ငံရေးကျင်းသားအကျဉ်းချနေဆိုလို့ရှိရင်အကုန်လုံးကတော့ဒီတရားစွဲတွေကအများကြီးပျက်စီးခဲ့တယ်ဆုံးရှုံးခဲ့တယ်နဲ့နာခဲ့တယ်ဒီကြားထဲမှာမှဟိုဒီနိုင်ငံရေးကျင်းသားအတွက်ကိုသူတို့ထောက်ဝန်စာတွေပို့ခဲ့တယ်သူတို့ရှိတယ်သူရဲ့မိသားစုဝင်တွေကပေါ့နော်ဒီကိုမောင်မောင်လေးပဲဖြစ်ဖြစ်ဦးလေးတော်လေးပဲဖြစ်ဖြစ်ပေါ့အဲ့လိုလူမျိုးတွေကိုလည်းစောင့်ရှောက်မှုပြင်းနေဆိုပြီးတော့အရွယ်ချက်လေးချပြီးကျွန်တော်ဆုံးထားတာပါ
ထောင်ထဲမှာအကျဉ်းချနေတဲ့နိုင်ငံရေးကျင်းသားတွေကျန်းမာရေးအတွက်ဆေးဝါးလိုအပ်လာတဲ့ဆိုရင်လေဒီစင်တာကကူညီထောက်ပံ့ပေးသွားမှာဖြစ်ပါတယ်နိုင်ငံရေးကျင်းသားဟောင်းတွေကိုယ်တိုင်ဦးစီးပြီးတော့နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးဆောင်ရှားမှုစင်တာဖွင့်လှစ်နိုင်အောင်ဝိုင်းဝန်းစ조사ခဲ့ကြရတယ်လို့နိုင်ငံရေးကျင်းသားဟောင်းမဖြူဖြူတင်ကအခုလိုပြောပြပါဗျ။
အားလုံးပါပဲဒီကတော့ကျွန်တော်တို့စိတ်သက်ရှိနေပြီပေါ့ဒီနိုင်ငံရေးကျင်းသားတွေနဲ့ပတ်သက် ပြီးတော့ကိုကိုယ်တိုင်ကနိုင်ငံရေးချင်တာချက်ခဲ့ဘူးလေဟိုလုံလဲလုံချင်တယ်အဲ့ဒီစိတ်ဓာတ်တစ်ခုလည်းနေပဲကျွန်တော်တို့စူပေါင်းပြီးတော့လုပ်ဖြစ်ကြတာပါအားလုံးအတိုင်းမဲထားတာတော့သက်ဆိုင်ရာအစိုးရဖွဲ့ငွေနဲ့ချိတ်တွဲပြီးတော့ဆောင်ရမယ်ကျွန်တော်ကဘာပဲပြောပြောစီးပွားတွေလူလာမယ်အခုနောက်ပိုင်းဆိုရင်နိုင်ငံရေးချင်တာနေပတ်သက်လို့ရှင်ယောဂါတွေကလည်းကြီးကြီးမားမားဖြစ်လာတာအရင်လိုဒီစေကန်းလေးမှာပဲကိုလိုမရတဲ့လူလာတွေဆိုလို့ရှင်တော့ကျွန်တော်တို့အနေနဲ့သက်ဆိုင်ရာစီးရုံတွေကိုတော့ဖောက်လို့ပြီးတော့ဥတာရာမျိုးတွေဒါကြီးကျွန်တော်တို့နောက်ပိုင်းအကုန်လုံးချိတ်တွဲပြီးတော့ဆောင်ရွက်သွားမယ်ဆိုပြီးတော့ရည်ရွယ်ပြီးတော့နိုင်ငံရေးချင်တာဟုတ်ကဲ့ဒီကူဒီရှိတဲ့တွေအကုန်လုံးစုပေါင်းပြီးတော့လုပ်ကြတာပါ
နိုင်ငံရေးကျင်းသားဟောင်းများကျန်းမာရေးစောင့်ရှောက်မှုစင်တာကိုတော့ရန်ကုန်တိုင်းဒေသကြီးဒဂုံမြို့တိအရှိပိုင်းမြို့နယ်6ရပ်ကွက်ခါရိုမီတလန်အမှတ်499မြင်းဆောင်900နှစ်မှာဖွင့်လှစ်လိုက်တာဖြစ်ပြီးအပတ်စဉ်ဗုဒ္ဓဖူးနယ်စနေနေ့ရက်မှာမနက်9:00ကနေနေ့လယ်1:00အထိစေဝါကူတာမှုခံယူနိုင်ပါတယ်ရှင်